အနေနဲ့အစိုးရတက်လာပြီးတဲ့နောက်ဒုက္ခသည်ပြဿနာဟာပေါ်ပါညှိနှဲသွားလိမ့်မယ်လို့မျှော်လင့်ခဲ့ကြပါတယ်ခင်ဗျာအခုအဲ့ဒီမျှော်လင့်ချက်အတိုင်းဝန်ကြီးတို့ဘက်ကဘယ်လောက်ထိဖြည့်ဆွန်းပေးနိုင်ကြတယ်လို့ထင်ပါတယ်ခင်ဗျာသူတို့မဟုတ်ဖြည့်ဆွန်းပေးနိုင်ဖို့အခက်အခဲတွေရှိနေသေးသလားဆိုတာအရင်ဆုံးစပြောပါခင်ဗျာ
ဒုက္ခတွေဆိုတာကဘေးဖြစ်တဲ့လူကိုဒုက္ခတွေလို့ယူဆတာပေါ့နော်ဒုက္ခတွေဆိုတာအမျိုးမျိုးရှိတာပေါ့လူလုံးတဲ့ဘေးကြောင့်ဒုက္ခတွေရှိတယ်တိုက်ပွဲချောင်ဘေးဒုက္ခတွေရှိတယ်သဘောကဘေးဒုက္ခတွေရှိတယ်အဲ့တော့ညားတဲ့နေတယ်ဆိုတာကတော့အဲ့ဒါကတော့များလာတယ်နေလာတယ်လို့တော့ပြောလို့မရဘူးကျွန်တော်တို့မှဒီတိုက်ပွဲချောင်ဒုက္ခတွေဟောသဘောကဘေးဒုက္ခတွေဟောတော့ရှိနေတာပဲကျွန်တော်နိုင်ငံမှာလीသဘောကဘေးကတော့အရင်နဲ့ဆာလို့ရှိရင်ခက်စိတ်စိတ်နဲ့ခက်များများဖြစ်တယ်ဒါတကမာလုံးရဲ့ဒီရာသီဥတုပြောင်းလဲခြင်းစနစ်မြန်မာနိုင်ငံရဲ့ဂီယာစနစ်ပြောင်းလဲခြင်းကြောင့်ဖြစ်နေတာဖြစ်တဲ့အတွက်ကြောင့်ဒါကတော့ကျွန်တော်ရင်ဆိုင်ရတယ်။ရင်ဆိုင်တဲ့နေရာမှာကျွန်တော်တို့သဘောဘေးကိုအရင်ပြောမယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့ဟိုပို့ပြီးတော့ရင်ဆိုင်တုံ့ပြန်နိုင်စွာရှိအောင်ကြိုးစားနေတယ်။နောက်ပြီးတော့ဖြစ်လာတဲ့အခါမှာလည်းကျွန်တော်တို့အလင်းမြန်တုံ့ပြန်တဲ့ဤနေနဲ့သွားတယ်။ဒီမှာခံခွဲမှုပုံစံအစ်စ်တီပြောင်းတယ်။ဒါတွေကတော့ကြိုတင်ဖြစ်စဉ်တဲ့အပိုင်းတွေမှာပြည်သူတွေနဲ့ကျွန်တော်တို့နှိစအောင်လုပ်ပြီးတော့ပြည်သူတွေကိုပါဝင်လာအောင်ကျွန်တော်တို့ဆောင်ရွက်တယ်အဲ့တော့တယ်လီဂရမ်ရေးပိုင်းမှာတော့အားနည်းသေးတယ်ဒါပေမဲ့ကျွန်တော်တို့ဒါကိုလည်းအခုစူးစမ်းပြီးတော့စီးရင်မှန်ကောက်ယူတာတို့ဘာလို့လဲဆောင်ရွက်နေတာရှိတယ်
။ဟုတ်ကဲ့စီးရင်ပဋိပက္ခတွေကြောင့်ဘေးဒုက္ခရောက်ရတဲ့လူတွေကြတော့ခင်ဗျာ
conflict တွေကြောင့်ပဋိပက္ခကြောင့်လူလုတ်တဲ့ဘေးကြောင့်တိုက်ပွဲချောင်များအဲ့နဲ့ပတ်သက်လို့ကတော့အခုရှိတဲ့နေရာတွေမှာပေါ့ကျွန်တော်တို့ဝန်ကြီးဌာနရဲ့မူဝါဒကတော့မြန်မာနိုင်ငံမှာဖြစ်တာကိုအကုန်လုံးကိုအမခွဲခြားမှုမရှိဘဲနဲ့ဆောင်ရွက်တယ်ဆောင်ရွက်တဲ့နေရာမှာလည်းခုနကပြောသလိုပဲနေမြန်တုံ့ပြန်ဆောင်ရွက်တာရှိတယ်အဓိကကတော့ကျွန်တော်တို့ကလူသားချင်းစာထောက်ထားမှုအကူအညီပေးတယ်ပေါ့လိုအပ်တာကိုကျွန်တော်ကဖြည့်ဆည်းတယ်နောက်တစ်ခုကတော့စာထောက်ထားမှုအကူအညီကိုပေးရနေပြီးတော့ဒီဒုက္ခတွေစခန်းနေမှာကြာသွားလို့ရှိရင်တော့ကိုယ့်ရဲ့ကိုယ့်ရွာကိုမပြန်ခင်မှာဖွံ့ဖြိုးတိုးတက်ရေးဆွဲလုပ်ငန်းတွေကိုကျွန်တော်တို့ဦးစားပေးပြီးတော့ဆောင်ရွက်နေတယ်ဒါရက်ပါလေဆိုတော့အသက်မွေးဝမ်းကြောင်းတွေတင်ကြားပေးတယ်ပညာရေးတွေဟိုဒီဗိုင်းရပ်စ်မဖြစ်တော့အောင်ပတ်ဖို့ကူညီတယ်။အဲ့ဒီဟာကိုအခုကျွန်တော်ဒီနှစ်မှာဦးပြောင်းပြီးတော့ဆောင်ရွက်နေ။ဟုတ်ကဲ့ပြေးမေးပါဦး
။ဟုတ်ကဲ့ဆရာ။အဲ့တော့စောစောကဒီသဘာဝဘေးဒဏ်ကြောင့်ဖြစ်လာရတဲ့ဒုက္ခကြုံရတဲ့ဒုက္ခတွေကခက်ဆိတ်ဆိတ်ဖြစ်လာတယ်လို့ဆိုတော့ conflict ကြောင့်ပဋိပက္ခကြောင့်ဖြစ်လာတဲ့ဒုက္ခတွေအရေးအတွက်ကဘယ်လိုနေပါလဲခင်ဗျာ။ခက်ဆိတ်ဆိတ်ဖြစ်လာတယ်လို့ဆိုနိုင်ပါလားခင်ဗျာ။သူတို့ခက်ကြဲကြဲဖြစ်သွားသလ
ား။ပဋိပက္ခမဟုတ်ပဋိပက္ခကြောင့်ဖြစ်လာတဲ့ကိစ္စတွေကတော့ဟိုဟာပေါ့နော်ကျွန်တော်တို့ကတော့ဒီတဖြည်းဖြည်းနဲ့ဓာတ်တွေကိုနည်းမလားလို့ထင်ပေမဲ့ဟိုပိုဟိုလုံးဝနည်းသွားပြီကျော့သွားပြီဆိုတော့လည်းသိမတွေ့ရဘူးဖြစ်နေသေးပဲဖြစ်နေသေးပဲရှိနေသေးပဲဖြစ်နေတာတော့တွေ့ရတယ်ကွာအရေးအတွက်ကတော့ပြောရတော့ခက်တယ်အရေးအတွက်ကတော့
ခုနကလိုနိုင်ငံရေးစီးရေးပဋိပက္ခတွေကြောင့်ဘေးဒုက္ခရောက်နေတဲ့သူတွေကိုကြတော့ကွာကူညီပံ့ပိုးမှုကဘယ်လောက်ထိထိရောက်ပါလဲခင်ဗျာ
သဘာဝဝင်းနဲ့ပတ်တည်ရတော့အဓိကကတော့ကျွန်တော်တို့ရဲ့အင်အားနဲ့ကျွန်တော်တို့ဆောင်ရွက်တယ်ဒါပေမဲ့တဘာဝဘေးကြီးမားလို့ရှိရင်ကျွန်တော်တို့မှာတဘာဝဘေးနဲ့ပတ်သက်တဲ့ဟိုဒီဒီစီမံခန့်ခွဲမှုဥပဒေရှိတယ်အဲ့ဒီဥပဒေထဲမှာဟိုတကယ်ကိုကြည်ကြည်ပြတ်ပြတ်ကြီးဖြစ်တယ်ကျွန်တော်အင်အားနဲ့မနိုင်တော့ဘူးဆိုမှကျွန်တော်တို့ကကြီးညာကြီးညာပြီးတော့မှနိုင်ငံကအကူအညီကိုတောင်းတာအများဖြစ်တော့ကျွန်တော်ရဲ့တဘာဝဘေးဒီအကုန်လုံးဟာကျွန်တော်တို့နိုင်ငံရဲ့ကျွန်တော်ရဲ့ဘတ်ဂျက်တွေနဲ့တဘာဝဘေးစီမံခန့်ခွဲမှုကော်မတီဆိုပြီးကျွန်တော်တို့ဖွဲ့ထားတာရှိတယ်ဒုတိယသမ္မတနေ့ဦးဆောင်ပြီးတော့အဲ့ဒီကော်မတီမှာတဘာဝဘေးအနေနဲ့ပတ်သက်တဲ့စီမံခန့်ခွဲရန်ပုံငွေဆိုတာအစိုးရရဲ့ဗန္ဒာငွေနဲ့ထည့်ဝင်ထားတဲ့ရန်ပုံငွေရှိတယ်အလှရှင်တွေကပေးတဲ့ရန်ပုံငွေရှိတယ်အဲ့ဒီအလှရှင်မှာတော့နိုင်ငံတကာအလှရှင်တွေရှိတယ်လို့ပြည်ရင်းကအလှရှင်တွေလည်းရှိတယ
်အ
ဲ့ဒီခုနကပြောတဲ့ကြံတဲ့ဟိုလူကြောင့်ဖြစ်တဲ့ပြိပခါတွေနောက်ခုနက conflict ကြောင့်ဖြစ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့တစ်ခါကြလို့ရှိရင်တဘာဝဘေးစီမံခန့်ခွဲမှုရန်ပုံငွေကလည်းတုံးတယ်ဘာကြောင့်တုံးလဲဆိုတော့ခေါင်းဆောင်ကတဘာဝဘေးလို့ပြောပြီးမှကျွန်တော်ကဒီအားလုံးနဲ့ဆိုင်နေကျွန်တော်ဥပဒေထဲမှာလည်းရှိတယ်ဒါပေမဲ့အများအားဖြင့် conflict နဲ့ပတ်သက်တဲ့နေရာတွေမှာလည်းဒီနိုင်ငံတကာကနေပြီးတော့ဝင်အောက်ကူညီထောက်ပံ့တာတွေရှိတယ်အဲ့တော့တရားဝင်ကျွန်တော်တို့နိုင်ငံတနိုင်ငံနဲ့တနိုင်ငံဆက်သွယ်ပြီးတော့တရားဝင်ကူညီတဲ့အဖွဲ့တွေကိုကျွန်တော်တို့လူငွေကိုလက်ခံပြီးတော့စိတ်တရားရောင်းအောင်လုပ်ပြီးတယ်ရှင်းတဲ့နေကိုပြန်ဖို့ကျွန်တော်တို့သုံးဆွဲတဲ့ဟာတွေအဲ့လိုနည်းနဲ့လုပ်ပါတယ်ဟုတ
်တချို့နိုင်ငံတကာအဖွဲ့အစည်းတွေကအဲ့ဒီဒုက္ခသည်တွေရဲ့စခန်းကိုသူတို့သွားရောက်ခွင့်မပေးဘူးလွတ်လပ်စွာသွားလာခွင့်မပေးဘူးဆိုတော့ဤတွားတန်တွေလည်းပြည်ပကကြားနေရပါတယ်အဲ့ဒါကိုဝန်ကြီးပါပြန်ပြောချင်ပါလဲ
ဟောဒါနဲ့ပတ်သက်လို့ရှိရင်တော့ဒီလိုရှိပါတယ်ကျွန်တော်တို့ကအဲ့လိုမျိုးကြီးပြိပင်ထားတာတော့မဟုတ်ပါဘူးဒါပေမဲ့ဟိုတချို့ area တွေပေါ့ဥပမာအဖြစ်ပြီးခဲ့တဲ့ရခိုင်မှာဖြစ်ခဲ့မြောက်ပိုင်းမှာဖြစ်ခဲ့တဲ့ကိစ္စတွေမှာကြတော့လုံခြုံရေးပါဆိုတော့အရေးကြီးတဲ့က ိစ္စတွေဖြစ်လာပါတယ်သူကပထမဆုံးဖြစ်တဲ့9 October မှာဖြစ်တဲ့ကိစ္စကလည်းဒါလုံခြုံရေးဒီဆိုရရဲ့လုံခြုံရေးကိုပါထိပါပြီးတော့ဖြစ်လာတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်လုံခြုံရေးနဲ့ပတ်သက်ပြီးတော့ဟိုစိုးရိမ်ရတဲ့ကိစ္စတွေဖြစ်ခဲ့တယ်ပေါ့နော်နောက်ပိုင်းမှာလည်းအဲ့ဒီနယ်မြေမှာတော့လုံခြုံရေးနဲ့ပတ်သက်ပြီးတော့ဟိုသတိထားရမယ့်ကိစ္စတွေကလည်းဆက်ကရှိနေတာတွေလည်းဖြစ်ခဲ့တယ်ပေါ့အဲ့လိုလုံခြုံရေးနဲ့ပတ်သက်ပြီးတော့စိတ်မချတဲ့အတွက်ကြောင့်ဒီတိုင်းဟိုတွားဖို့လာဖို့အတွက်ခက်ခဲတာကိုပြောတာပါဒီလိုမျိုးပြင်ထားတော့ကျွန်တော်တို့မဟုတ်ပါဘူ
း။နောက်ဒီလိုစီးပတိပခါဒီ conflict ကြောင့်မြန်မာနိုင်ငံနေဆက်ပြင်ပကိုကြော်ပြီးတော့ထွက်ရတဲ့ဒေသတွေရှိပါတယ်လူတွေလည်းရှိပါတယ်။အဲ့ဒီလူတွေကိုလက်ခံတဲ့နိုင်ငံတွေနဲ့ host countries တွေရဲ့သဘောထားတနိုင်ငံနဲ့တိုင်ငံတူချင်းမတူမဲ့လူမျိုးစုတစ်ခုနဲ့တစ်ခုအပေါ်မှာသူတို့ထားတဲ့သဘောထားလည်းမတူဘူးဆိုတာတွေ့ရပါတယ်။ဥပမာကျွန်တော်တို့အတွေ့အကြုံပြောရင်ရှမ်းပြည်ဘက်ကပတိပခါကြောင့်ထိုင်းဘက်ကိုထွက်ပြေးခဲ့ကြတဲ့လူကိုထိုင်းဘက်ကလုံးဝကိုအစည်းအမမပြုဘဲထားတယ်။ဒါပေမဲ့ကရင်ပြည်နယ်ဘက်ကထွက်ပြေးခဲ့ဘူးတဲ့လူတွေကြတော့သူတို့ကအစည်းအမပြုတယ်။အဲ့ဒါမျိုးတွေရှိပါတယ်။အဲ့ဒီကိစ္စကိုရောမြန်မာနိုင်ငံအစိုးရနဲ့ဘယ်လိုသဘောထားပါလဲခင်ဗျာ
။ဘယ်လိုသဘောလားလဲဆိုတော့ကျွန်တော်တို့ကလေဒီလိုရှိပါတယ်။ကျွန်တော်တို့အင်ဂျင်နိုင်ငံတွေကတော့ချစ်ချည်ရင်းနှီးတဲ့နိုင်ငံတွေအနေနဲ့ပဲယက်တည်နေတာလည်းဖြစ်တယ်။နောက်ပြီးတော့ကျွန်တော်တို့ရဲ့နေဟိုဒီနိုင်ငံကြီးဘွာရမှာလည်းချစ်ကြည်ရင်းနှီးစွာပဲသူရှင်တွဲပြီးတော့နေထိုင်နေဆိုတာလည်းရှိတယ်။ရှိတဲ့ခါကျတော့ဒါကျွန်တော်တို့တက္ကသိုလ်နိုင်ငံကထွက်သွားတဲ့လူတွေဟာကျွန်တော်တို့မှတာဝန်ရှိတာပေါ့နော်။ရှိတဲ့ခါကျတော့ကျွန်တော်ကနှစ်ဖက်ညှိနှိုင်းပြီးတော့ဒီလူတွေအတွက်ကိုဆောင်ရွက်နေတဲ့ကိစ္စတွေလည်းရှိပါတယ်။အဲ့တော့ဒီနေဆက်ဒီမှာအဲ့လိုမျိုးရှောင်ကိန်းနေရတဲ့လူတွေရဲ့အခြေအနေတွေလည်းညှိနှိုင်းပြီးတော့ဆောင်ရွက်ဖို့ဆိုတာကျွန်တော်ကြိုးစားနေတာပါပဲ
။အဲ့ဒီဒုက္ခတွေပြန်လာနိုင်ရေးတော့ဘယ်လိုအလားအလာရှိရလဲခင်ဗျာ။
ဟုတ်ကဲ့
တနေရာနဲ့တနေရာ
ကူးဆိုလို့ရှိရင်ဥမာတရုတ်ပြည်လိုပါတော့ပဲရောက်သွားတယ်ဒီဘက်ကိုပြန်လာတယ်ဆိုရင်ပြန်လာတဲ့သူအားလုံးကိုကျွန်တော်တို့ကနေပြီးတော့ကျွန်တော်တို့တကယ်တော့လူမှုရကယ်လေးနဲ့ပြန်လည်နေရတဲ့ဝန်ကြီးဌာနကလည်းဒါကြီးပြန်ပြီးတော့သူသွားရည်လာရည်လွယ်ကူဖို့လို့ပြန်လည်လက်ခံဖို့နေရာပြန်လုထားဖို့ဒါကြီးကျွန်တော်တို့မှတာဝန်ရှိပါတယ်အဲ့ဒီအတွက်ကျွန်တော်တို့ကြိုးစားခဲ့ရတာလည်းရှိတယ်ကြိုးစားနေတာလည်းရှိပါတယ်ကျွန်တော်တို့ဘက်ကပြန်လည်လက်ခံတယ်နေရာပြန်ရချလာမယ်ဒီကနေ့မှာတွားရီလာရင်အစီအပြောင်းကူညီတယ်။နောက်ပြီးတော့ဒီစားဆောက်ကြီးတွေကိုလက်တလုံးအနည်းဆုံးကျွန်တော်တို့ကအခုအစီအမံကြေညာခြင်းသူပြန်လာတဲ့လူကိုအနည်းဆုံး9ဆ6ပတ်နဲ့နောက်ပိုင်းဆက်လက်ပြီးတော့ကိုယ်နေရာကိုရောက်အောင်မတော်နိုင်သေးခင်မှာလည်းဆက်လက်6ပတ်နဲ့စနစ်တည်းလည်းရှိတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီလူမှုဖွဲ့စည်းရေးနဲ့ကျွန်တော်ပူးပေါင်းပြီးတော့အခုကျွန်တော်ဝန်ကြီးဌာနဆောင်ရွက်နေတဲ့ကိစ္စကြီးအများကြီးရှိပါတယ်။ကျွန်တော်ဝန်ကြီးဌာနလူငယ်အနေပါတော့ဒီလူမှုဖွဲ့စည်းရေးအများကြီးနဲ့ကျွန်တော်ပူးပေါင်းဆောင်ရွက်ရတာရှိပါတယ်။
ဟုတ်ကဲ့နောက်နိုင်ငံတကာအဖွဲ့အစည်းတချို့ရဲ့စီးရင်မှာမြန်မာနိုင်ငံဟာဒုက္ခသည်တွေသူတို့အခေါ် refugees တွေအများကြီးထွက်လာတဲ့နိုင်ငံစီးရင်ထဲမှာတစ်ကနေ30အတွင်းမှာပါနေပါတယ်ခင်ဗျာအဲ့ဒါကိုဝန်ကြီးဘာပြောလို့ပါလဲခင်ဗျာ
အဲဒါတော့ကျွန်တော်အနေနဲ့တော့ဒါဒီဟာနဲ့ပတ်သက်လို့ဘာမှတော့မပြောလို့ပါဘူးဒါပေမဲ့ကျွန်တော်တို့နိုင်ငံမှာတော့အခုကဘယ်လိုလဲဆိုတော့ကျွန်တော်တို့မှာအလုတ်ကန်အခွင့်အလမ်းကြီးနေပါလေဆိုတာဖြစ်နေတယ်အဲ့တော့ကျွန်တော်တို့ကအလုတ်ကင်ခွင်လန်းပုံမှန်ဖြန့်ချိဖို့ဆိုတော့ကျွန်တော်ကြိုးစားနေတယ်အဲ့တော့ကျွန်တော်တို့အစိုးရအကြီးကဒါစီမံချက်ကလေးပဲလုပ်လို့လူငယ်လူရည်တွေအတွက်အလုတ်ကင်အခွင့်အလမ်းတွေကိုဖြန့်ချိဖို့ဆိုတော့ထည့်ပြီးတော့စဉ်းစားပြီးတော့ဆောင်ရွက်တယ်ပေါ့နော်ဝန်ကြီးဌာနနိုင်ဝန်ကြီးဌာနနိုင်ကစီမံချက်လေးတခုဆွဲပြီးဆိုတော့ဒါဆိုရင်အလုတ်ကင်ခွင်လန်းဘယ်လိုဖော်ဆောင်နိုင်မလဲဒါမျိုးတွေပေါ့နော်ကျွန်တော်တို့အဲ့လိုမျိုးအခုကြိုးစားဆောင်ရွက်နေပါတယ်ကျွန်တော်တို့ရဲ့အစိုးရတက်တန်းကလည်းတစ်နှစ်ကြော်ယုံလေးပဲရှိသေးတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်ဒါကိုအားလုံးခေါ်ဆိုင်ကျွန်တော်ကြိုးစားနေတယ်အလုတ်ကင်ဖွင့်လန်းရှိရင်လူတွေကအပြင်ရောက်မသွားဘူးပေါ့နော်ဒုက္ခတွေဖြစ်မတော့အပြင်ကိုထွက်မသွားဘူးကိုယ့်နိုင်ငံမှာကိုယ်လုံးနိုင်မယ်သွားနေတဲ့လူတွေလည်းပြန်ပြီးတော့ရောက်လာရင်အဆင်ပြေမယ်ဆိုတဲ့ညီလာညီလေးတော့ကျွန်တော်ဆောင်ရွက်နေပါတယ
်နောက်တစ်ခုကဝန်ကြီးတို့အစိုးရရဲ့စီမံကိန်းထဲမှာဘယ်ခုနှစ်ကြာရင်ဒုက္ခတွေအရေးအတွက်ဟာလုံးဝပပျောက်သွားမယ်သော်လည်းကောင်းသူမျိုးဘယ်ခုနှစ်မှာကြာရင်ဒုက္ခတွေပမာဏကိုဘယ်လောက်ထိလျှော့ချနိုင်မယ်စသဖြင့်အဲ့လိုသတ်မှတ်ထားတာလေးရှိရင်သိပြစေခင်ဗျာ
အော်အဲ့လိုတော့ကျွန်တော်တို့သတ်မှတ်ထားကျွန်တော်တို့ဝန်ကြီးဌာနအနေနဲ့အခုကကျွန်တော်ကလူမှုကယ်ဆယ်ဝန်ကြီးဌာနအနေနဲ့ပဲလေပြောတာကျွန်တော်လူမှုကယ်ဆယ်ဝန်ကြီးဌာနအနေနဲ့ကတော့ဟိုပြန်လည်ပြီးတော့ဟိုထူထောင်ဖို့ဆိုတာလေကျွန်တော်တို့ကကယ်ဆယ်ဖို့ပြန်လည်ထူထောင်ဖို့ဒါတွေကိုပဲဆောင်ရွက်ရတာဖြစ်တယ်အဲ့ဒီလိုတော့သတ်မှတ်ထားတော့ကျွန်တော်ဝန်ကြီးဌာနအနေနဲ့တော့
ဝန်ကြီးဌာနဟာဒီကယ်ဆယ်ရေးလုပ်ငန်းတွေလုပ်တဲ့နေရာမှာလူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်တယ်လို့ဆိုပါတယ်အဲ့တော့လူမှုအဖွဲ့အစည်းတွေရဲ့ပါဝင်ပံပိုးမှုအသီးမှတ်ပြုမှုရောဘယ်လောက်ရရှိပါလဲခင်ဗျာအဲ့ဟာနဲ့ပတ်သက်လို့ကတော့ကျေနပ်မှုရှိပါရဲ့လား
တို့ကတကယ်ပဲပြည်သူတွေကိုအကျိုးရှိအောင်လုပ်မယ်။နောက်ပြည်သူနဲ့တိုက်ရိုက်အကျိုးရှိမဲ့လုပ်ငန်းတွေကျွန်တော်တို့ဆောင်ရွက်မယ်။ပြည်သူဒုက္ခရောက်ရင်ဘယ်လိုကူညီမလဲဒါပါပဲ။အဲ့တော့ကျွန်တော်တို့နဲ့အတူတူပြည်သူတွေကဝိုင်းဝန်းပါဝင်တယ်လို့နိုင်ငံတကာဖွဲ့စည်းရတယ်လေ။ကျွန်တော်တို့တကယ် လုံနိုင်တဲ့လုံရည်ဒီပေါ့နော်လုံနိုင်တဲ့လုံရည်ဒီဟိုအတိမတ်ပြုဖို့နဲ့ပို့ပြီးတော့လုံနိုင်အောင်ဟိုကွမ်ဘူးကူညီဖို့နဲ့ကျွန်တော်တို့ရဲ့လုံရည်ဒီပေါ်မှာအမြင်ရှင်းဖို့ပေါ့နော်ဒါတွေကလည်းကျွန်တော်တို့အများကြီးလိုအပ်တယ်လို့ကျွန်တော်အနေနဲ့ထင်ပါတယ်ကျွန်တော်တို့လည်းကြိုးစားနေပါတယ
်ဟုတ်ကဲ့အခုရောအလုံးလောက်ရှိပါရဲ့လားတန်ရန်တကာဝန်ကြီးတွေလုံရည်ကိုအတိမတ်ပြုမှု
အဲ့ရကတော့အချင်းကြီးအဖြစ်ပြက်အရရက်နဲ့အနေထားတွေပေါ်မှာမူတည်ပါတယ်နိုင်ငံတွေရဲ့လေဆိုတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ကတော့ဘက်ကကျွန်တော်တို့တာဝန်တော့ကျွန်တော်တို့ကြည်အောင်ကြိုးစားနေပါတယ်လို့ကျွန်တော်အနေနဲ့ပြောချင်တာဖြစ်ပါတယ်